မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံတော်ဆက်အာဏာရှင်စနစ်ဆန့်ကျင်သူတွေကိုစစ်တပ်ကအကြမ်းဖက်ပြစ်ခတ်ဖြိုခွင်းခဲ့လို့သခိုင်းတိုင်းနဲ့ချင်းပြည်နယ်ကဒေသခံတွေဘေးလွတ်ရာဒေသနဲ့အိန္ဒိယနိုင်ငံနယ်စပ်မီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးတင်းရှောင်ခဲ့ပါတယ်။မီဇိုရမ်ပြည်နယ်ရောက်စစ်ဘေးရှောင်တွေကိုပြည်နယ်အစိုးရကနေဒုက္ခသည်အသိမှတ်ပြုကတ် ID ထုတ်ပေးနေတာအကုန်လုံးနှီးပါရနေပြီလို့ပြည်နယ်အစိုးရစီးရင်တွေကိုကိုးကားပြီးမီဇိုရမ်ရောက်ကိုနုတုံသတင်းဌာနအက်ဒီတာစလိုင်းရောဘတ်ကပြောပါတယ
်ဒီကတော့ဒီမီဇိုရမ်ရောက်နေတဲ့ဒီမြန်မာစစ်ဘေးရှောင်ပြည်သူတွေပေါ့နော်သူတို့ကျက်ဒီကျက်ကနေဒုက္ခတွေအပြည့်မှတ်ပြုတ်ကပ်ပြားပေါ့နော်အဲ့ဒါကိုသူတို့ကပြီးခဲ့တဲ့ဖေဖော်ဝါရီလကတည်းကနေစပြီးတော့ဒါထုတ်ပေးနေတာပေါ့နော်သူတို့စစ်တိုက်ထုတ်ပေးနေတာခုဆိုရင်အစိုးရရဲ့ပြောချက်ချက်ရတော့စစ်ဘေးရှောင်ပြည်သူအားလုံးရဲ့လူဦးရေ99ရာခိုင်နှုန်းကျော်ကိုသူတို့ထုတ်ပေးသွားပြီပေါ့နော်သူတို့အခုလည်းလည်းထုတ်ပြီးနေရပါတော့
မီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးတင်းဆောင်လာကြတဲ့စစ်ဘေးရှောင်ပြည်သူတွေကိုစနစ်တကျစည်ရင်ပြည့်စုံနိုင်ဖို့မီဇိုရမ်အစိုးရကပြည်နယ်ခရိုင်ကျေးရွာအဆင့်အထိကော်မတီအသီးသီးဖွဲ့စည်းပြီးဒီနှစ်ဖေဖော်ဝါရီလကစလို့စစ်ဘေးရှောင်ပြည်သူတွေအတွက် ID ကတ်ထုတ်ပေးရေးအကောင့်ထဲပေါ်ဆောင်ရွက်ခဲ့တာပါလက်ရှိမီဇိုရမ်ပြည်နယ်ရောက်စစ်ရှောင်တွေကိုပြည်နယ်အစိုးရကနေကူညီဆောင်ရှောက်ပေးနေတယ်လို့မီဇိုရမ် NGO ဖြစ်တဲ့United for Democratic Myanmar တွဲဘက်အတွင်းမူကိုရစ်ချတ်ကပြောပါတယ
်မီဇိုရမ်အစိုးရမှာကအဲ့ဒီစစ်တီရှောင်တွေတတိတန့်ချမှတ်ထားတဲ့ budget တော့မရှိဘူးပေါ့နော်သူကဘဟုအစိုးရကိုစစ်တီရှောင်အဒီအတွက်ဆိုပြီးတော့မှဒါပုတ်ဆံတောင်းထားတာရှိတယ်အရင်တစ်ခေါက်ကတော့သူကဒီသိန်း1000လောက်တောင်းတယ်ပထမခေါက်ကသူကသိန်း300တော့ဘဟုအစိုးရကချပေးတယ်အဲ့ဒီသိန်း300ချပေးလာတဲ့ဟာကသူကဒီနေ့တိုင်းမှာရှိတဲ့တော့ DCD ကိုအကုန်လုံးခွဲဝေလိုက်တာ DC ကနေတစင်အဲ့ဒီစစ်ပီးရှောင်းလေးလူအနေနဲ့နေရမှာသူတို့ပြန်ပြီးတော့မှကိုမီဆောင်ရွက်ပေးနေတဲ့ဟာလေးတွေတော့ရှိတယ်။ကြံတဲ့300လဲမကြခင်ရတယ်လို့တော့သူတို့ညွှန်လင်းတာပေါ့နော်
။ High Level Committee on Myanmar Refugees အဖွဲ့ရဲ့စည်ရင်းတွေအရအခုလက်ရှိမီဇိုရမ်ပြည်နယ်ခရိုင်6ခုမှာစစ်ပီးရှောင်းစခန်း150နီးပါးရှိပြီးစစ်ပီးရှောင်းလူဦးရေ12000နီးပါးရှိပါတယ်။စကမ်းပြမမှာနေထိုင်သူ18000ကျော်ရှိတယ်လို့ထုတ်ပြန်ထားပါတယ်။ဒါပေမဲ့ချင်းလူအခွင့်ရေးအဖွဲ့ရဲ့မှတ်တမ်းတွေအရဒီထက်ပိုများနိုင်တယ်လို့ချင်းလူအခွင့်ရေးအဖွဲ့ဒုတိယအမှုဆောင်ဒါရိုက်တာဇာအုတ်လန်ကပြောပါတယ်
။စစ်ဘေးတင်းဆောင်ရဲ့အခြေအနေမှာကျွန်တော်စီးရင်အရဒီချင်းပြည်နယ်အတွင်းမှာဒီ IGP က9000နီးပါးလောက်ရှိတယ်။ဒီချင်းပြည်နယ်ပြည်ပအဓိကအဖြစ်မျိုးရမ်ဟုတ်ဒီဒုက္ခတွေအနေနဲ့ရောက်လာတဲ့လူက9000ကျော်ရှိနေပြီစစ်ကောင်စီအနာတိကြေးရအသိန်းကျော်ရောချင်းပြည်ဒီလူထူရမြေရည်ကိုဆင့်ခေါ်ပြီးတော့ဒီစစ်ဒေသကိုအနေနဲ့နေခဲ့ပြီ
မြန်မာနိုင်ငံမှာ2021ခုဖေဖော်ဝါရီ1ရက်နေ့စစ်တပ်ကအာဏာသိမ်းမှုအပြီးဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ချင်းပြည်နယ်ဖလန်းမတူပြီးထန်တလန်နဲ့စကိုင်းတိုင်းကလေးမြို့နယ်ကဒေသခံတွေမီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးတင်းရှောင်နေသူတွေရှိနေစေဖြစ်ပါတယ်။ဒီလိုရောက်ရှိလာတဲ့မြန်မာဒုက္ခသည်တွေကိုမီဇိုရမ်ပြည်နယ်အစိုးရအပါအဝင်အစိုးရမဟုတ်တဲ့ NGO အဖွဲ့တွေဘာသာရေးအသင်းအဖွဲ့တွေကအတတ်နိုင်ဆုံးကူညီဆောင်ရွက်ပေးနေတယ်လို့ဒေသတွင်းလူမှုအဖွဲ့အစည်းတာဝန်ရှိသူတွေက VOA ကိုပြောပါတယ်ခင်ဗျာ။